ပြီးခဲ့တဲ့လတဲ့ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းစစ်ကောင်ဆောင်တွေကအဖမ်းအဆီးတွေဆက်ပြီးလုပ်နေတာအတွက်လူခွင့်ရေးအဖွဲ့တွေကိုဒေါသထွက်စေပါတယ်။မေလ22ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိအဖမ်းခံရတဲ့နိုင်ငံရေးသမားသတင်းသမားနဲ့တက်ကြွလှုပ်ရှားသူပေါင်း200ကျော်ကိုဗိုလ်ချုပ်ကြီးပရယုတ်ချန်အိုချဥဆောင်တဲ့စစ်တပ်ကဖမ်းဆီးခဲ့တာပါအများပြားကိုပြန်ပြီးလွှတ်ပေးခဲ့ပေမဲ့တချို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာဖွင့်မပြောဘဲမိသားစုဝင်တွေရှေ့နေတွေနဲ့လည်းတွေ့ဆုံခွင့်မပေးခဲ့ပါဘူးအခုလိုဘယ်ရောက်နေမှမသိဘဲပျောက်ဆုံးသွားတာနဲ့ကြပန်းလိုက်လံပြီးဖမ်းဆီးနေတာတွေကိုရပ်ဆိုင်းဖို့အတွက်စစ်ကောင်ဆောင်တွေကို Human Rights Watch လူခွင့်ရေးဖွဲ့ကြီးကပို့တဖူးနေမှာတောင်းဆိုလိုက်ပါတယ်အထူးသဖြင့်မေလ28ရက်နေ့ကစစ်သားတွေဖမ်းဆီးသွားခဲ့တဲ့ရှန်နီဖွဲ့ကအသက်28နှစ်အရွယ်တက်ကြွလှုပ်ရှားသူခရီးစုတာ90အတွက်အထူးစိတ်ပူကြောင်းပြောပါတယ်ဆဲအိုချိုရင်အောင်မှာလူတယောက်ကို9ရက်ပဲဖမ်းထားခွင့်ရှိပေမဲ့အခုဒီသူကိုလွှတ်မပေးသေးဘူးလို့ဆိုပါတယ်စစ်တပ်အနေနဲ့သူ့လိုတက်ကြွလှုပ်ရှားသူတွေကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုထုတ်မပြောတဲ့အတွက်သူတို့ရဲ့အသက်အန္တရာယ်အတွက်အထူးစိတ်ပူကြောင်းလူခွင့်ရေးအဖွဲ့အာရှတာဝန်ခံ Brett Adams ကပြောပါတယ်